Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ14ရက်တနင်္ဂနွေနေ့ညနေခင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။အစ္စလာမ်ရဲ့အစွန်းရောက်တွေထံကနေပြန်လည်သိမ့်ပိုက်လိုက်နိုင်တဲ့ဆီးရီးယားနိုင်ငံမန်ဘီချ်မြို့ကိုဒေသခံတွေပြန်လာနေကြပါပြီ။အမေရိကန်ဒီမိုကရက်တစ်လွှတ်တော်အမတ်တွေဖုန်းနဲ့လက်ခံဖြေချခြင်းမပြုဖို့နဲ့ text message တွေမဖတ်ကြဖို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ကမနေ့ကသတိပေးထားပါတယ်။ Rio de Janeiro ကနေရာဒီ Olympic ပွဲတော်မှာတော့အမေရိကန်တို့ရွှေတစိတ်အများဆုံးနဲ့ထိတ်ဆုံးကဥဆောင်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုမမိုးဖြူနဲ့တူချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမကတော့ရက်တရတက်တန်းအတွင်းမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ခဲ့ရပေမဲ့လို့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နေသလိုရက်တရအလွန်မှာဘလို့ဆက်ပြီးဆောင်ရွက်ဖို့ရှိတယ်လဲဆိုတာကိုတော့
ရက်တရမှာတချို့ကိစ္စတွေကတရားမှာဖြတ်သွားတာရှိတယ်။တချို့ကိစ္စကတရားမှာစနိုင်ရပဲရှိတယ်။အဲ့တော့ကျွန်တော်ရက်တရအလွန်မှာမလုပ်မလဲဆိုတော့ပြည်သူရဲ့အကျိုးရှိတဲ့လုပ်ငန်းတွေကိုကျွန်တော်တို့ချပြထားတာရက်တရမှာမပြတ်ဘူးဆိုတဲ့အလုပ်တွေကိုကျွန်တော်တို
့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကိုဆက်သွယ်မေးမြန်းခဲ့တာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အိုလံပစ်ပြိုင်ပွဲမှာကျင်းပနေတဲ့ဘရာဇီးနိုင်ငံရဲ့နောက်ကွယ်မှာဘလို့ပြဿနာမျိုးတွေရှိနေသလဲ။နောက်ဗြိတိန်နိုင်ငံသားတွေဗီတာမင်အဟာရဓာတ်ပိုစားသုံးဖို့လိုအပ်နေတဲ့အကြောင်းအကြံပြုချက်အစီရင်ခံစာထွက်လာပါတယ်။လျှက်စစ်ကားတွေစထုတ်လုပ်ပြီးနှစ်နှစ်အကြာမှာဘက်ထရီထုတ်လုပ်တဲ့စက်ယုံကိုအမေရိကန်ကားကုမ္ပဏီ Delstar ကဒီထုတ်လုပ်လိုက်တယ်ဆိုတဲ့သတင်းတွေနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းတရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူခဲ့တဲ့မန်ဘီချ်မြို့ကစစ်သွေးကြွတွေကိုအမေရိကန်ပံ့ပိုးကူညီပေးနေတဲ့တိုက်ခိုက်ရေးသမားတွေကမောင်းထုတ်နိုင်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာတော့ဝမ်းမြောက်ဝမ်းသာဖြစ်နေကြတဲ့ဆီးရီးယားမြို့ကန်ထောင်ပေါင်းများစွာဟာပျက်စီးနေတဲ့မြို့ကိုပြန်လာနေကြပြီဖြစ်ပါတယ်။ကာရစ်စတန် 24 TV မှာတော့အပြိုအပြက်တွေဖုံးနေတဲ့လမ်းမတွေကိုဖြတ်ပြီးသွားနေတဲ့မော်တော်ယာဉ်တွေကိုတွေ့နေရပြီးတိုက်ပွဲတွေကြောင့်ရှောင်ပုံးနေသူတွေပြန်လာနေတာကိုလည်းတွေ့ရပါတယ်။ IS စစ်သွေးကြွတွေကို Syria Democratic တပ် USDF အဖွဲ့ကဦးဆောင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေဟာတောက်ကြာနေမှာ Manbij မြို့ကိုဆွန့်ခွာပြီး IS အဖွဲ့တွေထိန်းချုပ်ထားတဲ့နယ်စပ်က Jarablusi ဦးတည်သွားရမှာအရက်သား 2,000 လောက်လဲပတ်သွားတာကိုတွေ့ရပါတယ်။ဒီလူတွေဟာတစားကန်အဖြစ်ဖမ်းသွားတာကိုခံရတာလားသူတို့သဘောနဲ့သူတို့လိုက်ပါသွားတာဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူး။ဒါပေမဲ့ရဲသားအများပြားဟာစစ်သွေးကြွတွေထွက်သွားပြီးမကြခင်မှာပဲမြို့စီပြန်လာကြတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်။ Manbij မြို့ဟာဆီးရီးယားနိုင်ငံတွေကရက်ကာမှာရှိတဲ့ IS စစ်သွေးကြွတွေရဲ့အဖွဲ့ချုပ်ကိုအထောက်အကူပစ္စည်းတွေပေးပို့တာမှမဟာဗျူဟာမောက်အရေးပါတဲ့ဒေတာအဖြစ်ပါတယ်။အခုလိုဒီမျိုးကြသွားတာကြောင့်အီရန်နဲ့ဆီးရီးယားမှာကာလီဖိတ်အစ္စလာမစ်နိုင်ငံထူထောင်ဖို့လုပ်နေတဲ့ဆွန့်ရောက်တွေအတွက်အထိနာစေတယ်လို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။အမေရိကန်လေကြောင်းတိုက်ခိုက်မှုတွေနဲ့ကြောတောက်နောက်ခံပြီးထားတဲ့အီရန်နိုင်ငံကကာဒစ်ဘတ်မာဂါတပ်ဖွဲ့တွေဟာအစ္စလာမစ်ဆွန့်ရောက်တပ်ဖွဲ့တွေလက်အောက်ကျရောက်နေတဲ့မိုဆူးမြို့နားကရွာတွေကိုပြန်သိမ်းပိုက်ဖို့အတွက်စစ်စီရေးတွေစနေပြီဖြစ်ပါတယ်။ရွာတော်တော်များများကိုသူတို့တပ်ဖွဲ့တွေကပြန်သိမ်းနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်။တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အဲ့ဒီ area ကနေမိခိုးငွေတွေထွက်ပေါ်နေတာတွေ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီတပ်ဖွဲ့တွေရဲ့စစ်စင်ရေးတိုက်ပွဲတွေဟာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နှစ်တုန်းကသိမ်းပိုက်ခံခဲ့ရတဲ့မော်ဆူးမြို့ကိုပြန်သိမ်းနိုင်ဖို့အဓိကခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။အီရတ်နိုင်ငံရဲ့မြောက်ပိုင်းမြို့တော်မော်ဆူးကိုဒီနှစ်ထဲမှာပြန်သိမ်းနိုင်ဖို့အီရတ်ခေါင်းဆောင်တွေကကြေပေးထားပါတယ်။မော်ဆူးမြို့ဟာ2014ခုနှစ်တုန်းကအစ္စလာမ်အစွန်းရောက်တပ်ဖွဲ့ခေါင်းဆောင်အဘူခါဘာအယ်ဘာဒါဒီကကာလီဖိတ်အဖြစ်ကြီးညာခဲ့တဲ့မြို့ဖြစ်ပြီးတော့အရှေ့လယ်ပိုင်းဒေသရဲ့တချို့အပိုင်းတွေအပါအဝင်အီရတ်နဲ့ဆီးရီးယားဘက်ကိုပါလွှမ်းခြုံထားတာဖြစ်ပါတယ်။
အမေရိကန်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကဒီမိုကရက်တစ်ပါတီရဲ့လွှတ်တော်အမတ်တွေကိုဖုံးနေလက်ခံဖြေးချခြင်းမပြုဖို့ text message တွေမဖတ်ဖို့မနေ့စနေနေ့ကသတိပေးပါတယ်။အမေရိကန်လွှတ်တော်အမတ်200တို့ရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုအင်တာနက်ဖောက်ထွင်းခိုးယူသူ hacker တို့ကဖွင့်ချလိုက်ပြီးနောက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီထံကိုမဖွဲမရရိုင်းရိုင်းပြပြဖုံးခေါ်ဆိုပြောဆိုမှုတွေလက်ခံရရှိပြီးတဲ့နောက်အခုလိုသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။ ူကိုသူဂူစီဖာ 2.0 လို့အမည်ပေးထားတဲ့ကွန်ပျူတာဟက်ကာတအုပ်ကဒီမိုကရက်တစ်ပါတီအဖွဲ့အစည်းတွေကိုနှစ်ကြိမ်ဖောက်ထွင်းခဲ့တာလို့အင်တာနက်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့လကဒီမိုကရက်တစ်ပါတီခေါင်းဆောင်တွေရဲ့ပုံကိုယ်ရေးအီးမေးလ်တွေကိုဖွင့်ချခဲ့ပြီးအခုနောက်ဆုံးမှာတော့ပုံကိုယ်ရေးအချက်အလက်တွေကိုထုတ်တာဖြစ်ပါတယ်။အီးမေးလ်လိပ်စာတွေ၊လက်ကင်ဖုန်းနံပါတ်တွေ၊အိမ်လိပ်စာတွေနဲ့တခြားပုံကိုယ်ရေးအချက်အလက်တွေကိုအင်တာနက်ဖောက်ထွင်းခိုးယူသူဟက်ကာဖွင့်ထားတဲ့ wordpress.com မှာပြီးခဲ့တဲ့တောက်ကြာနေ့ကတင်ခဲ့တာဖြစ်ပါတယ်။အချက်လက်ခွင့်ယူခံရသူ194ဦးထဲမှာလက်ရှိလွှတ်တော်အမှတ်တွေအပြင်အရင်လွှတ်တော်အမှတ်ဟောင်းတွေနောက်သူတို့ရဲ့နေစဉ်လုပ်ငန်းတာဝန်တွေကိုရေးဆွဲမှတ်သားသူတွေပြောခွင့်ရသူပါဝန်ထမ်းတွေလည်းပါဝင်ပါတယ်။အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီကတော့သူမရဲ့တယ်လီဖုန်းနံပါတ်ကိုပြောင်းလိုက်ပြီးတခြားသူတွေကိုလည်းဖုန်းနံပါတ်တွေပြောင်းရဖို့အကြံပြုထားပါတယ်ရှင်
။အမေရိကန်နိုင်ငံနယူးယောက်မြို့မှာမွတ်စလင်အကြီးအကဲတယောက်နဲ့သူ့လက်ထောက်ကိုတနတ်သမားတယောက်ရဲ့ဖိခတ်မှုကြောင့်သိဆုံးခဲ့ရပြီးအဲ့ဒီတနတ်သမားကအခုချိန်ထိထွက်ပြေးလွတ်မြောက်နေစေဖြစ်ပါလေ။မနေ့စနေနေ့ကတနတ်သမားကအဲ့ဒီလူနှစ်ယောက်ကိုနောက်ဖက်ကနေအနီးကခေါင်းကိုပစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါလေ။တနတ်သမားဟာပစ်ခတ်တိုက်ခိုက်ခဲ့တဲ့နေရာကနေတနတ်ကိုင်းရဲ့ထွက်ပြေးသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါလေ။တနတ်နဲ့ပစ်ခတ်ရသူနှစ်ယောက်ဟာအသက်55နှစ်အရွယ်မူလာမာအခွန်ကြီးနဲ့သူ့လက်ထောက်အသက်64နှစ်အရွယ်သာရာဦးဒင်းတို့ဖြစ်ပါလေ။မနေ့နေ့လယ်ပိုင်းကဗလီကျောင်းထဲကနေနေလေကင်းဝစ်ပြူဆူတောင်းပြီးထွက်လာတဲ့သူတို့နှစ်ယောက်ကိုတနတ်သမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။နယူးယောက်မြို့ Queens မှာရှိတဲ့အိုဇုံပန်းညံနာက African James Masjid ဗလီကျောင်းရဲ့အပြင်ဘက်မှာတနတ်ပြစ်မှုဖြစ်ပွားခဲ့ပြီးဒီတနတ်ပြစ်တိုက်ခိုက်မှုလောက်ရတဲ့အကြောင်းရင်းကိုတော့အခုတည်းထိမသိရသေးပါဘူး။ဒီဗလီကျောင်းမှာဝစ်ပြူဆူတောင်းနေရှိတဲ့ Bangladesh လူမှုအတိုင်းဝိုင်းဝင်တွေကတော့ဒီအမှုကိုအမုန်းတရားကိုအခြေခံတဲ့ပြစ်မှုတစ်ခုဖြစ်သတ်မှတ်အရေးယူပေးစီခြင်းတယ်လို့ပြောဆိုကြပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းကနေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ကွယ်လွန်ခဲ့ပြီဖြစ်တဲ့ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်ကိုတရဲကောင်းဗိမာန်မှာနိုင်ငံတော်အခမ်းအနားနဲ့ရွှေပြောင်းတကြိုပြီးဂုဏ်ပြုမယ်တမနာရိုဒရီကိုဒူတာတေးရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရာနဲ့ချီတဲ့ပြည်သူတွေမိုးသေးထန်နေတဲ့ကြားမှာပဲဒီကနေ့မြို့တော်မနီလာမှာဆန္ဒပြနေကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာနာရှင်ဟောင်းမာကိုစ်ရဲ့ရုပ်အလောင်းကိုမြုပ်နှံထားရာသူ့ရဲ့မွေးရမြေကနေမနီလာမြို့တော်ကအမျိုးသားတရဲကောင်ဗိမာန်မှာနောက်လအတွင်းရွှေ့ပြောင်းဖို့တမနာဒူတာတေးကစီစဉ်လာဖြစ်ပါတယ်။ဒီစီစဉ်ကိုနိုင်ငံတွင်းတခြားဒေသတွေမှာလည်းကန့်ကွက်ဆန္ဒပြမှုတွေရှိပေမဲ့သမရဒူတာတေးကတော့သူ့အစီအစဉ်ကိုအခိုင်အမာစုကင်ထားစေဖြစ်ပါတယ်။ဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့အထက်လွှတ်တော်အမတ်ရီဆာဟွန်တီဘာရိုးစ်ကတော့မာကိုစ်ဟာကျမတို့ရဲ့တရဲကောင်းတွေရဲ့ရန်သူတော်ကြီးတယောက်ဖြစ်နေတဲ့တမိုင်းမှာညီကုန်းချုပ်ခဲ့သူပါ။သမရဒူတာတေးအနေနဲ့ဒီလိုဆိုးဝါးလာတဲ့အမားကြီးတယောက်ကိုမကျူးလွန်သင့်ဘူးဆိုပြီးတော့ပြောဆိုသွားပါတယ်။အနာရှင်မာကိုစ်လက်ထက်ကနှိမ့်ဆက်ညှဉ်းပန်းခံခဲ့ရသူတွေနဲ့ထောင်သွင်းအကျဉ်းချခံခဲ့ရသူတွေလည်းဒီကနေ့ဆန္ဒပြပွဲမှာပါဝင်ခဲ့ပါတယ်။1965ခုနှစ်မှာရွေးကောက်ခံသမ္မတဖြစ်လာတဲ့ဖာဒီနန်မာကိုစ်ဟာ1982ခုနှစ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးနောက်ပိုင်းမှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေကိုချမ်းသာရေးအတွက်နိုင်ငံဗန္နာကိုရယူခဲ့သူအဖြစ်စွပ်စွဲခံရပါတယ်။1986ခုနှစ်မှာတော့လူမှုလှုပ်ရှားမှုနဲ့မာကိုစ်ဖြုတ်ချခံခဲ့ရတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာမကြသေးခင်ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေမှာဘယ်သူတွေလက်ချက်ဖြစ်တယ်ဆိုတာကိုသူတို့သိထားပြီးအနည်းဆုံးလူတယောက်ကိုစပြီးတော့စစ်ဆေးမင်းမြန်းနေပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်။မြို့သားရဲတပ်ဖွဲ့ဒုတိယပြောခွင့်ရသူ PFM Ping Mong ကတော့ဒီကနေ့တနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောရမှာစုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့တိုးတက်ဖြစ်ပေါ်နေတယ်လို့ပြောပေမဲ့အသေးစိတ်ပြောဖို့တော့ငြင်းဆန်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထိုင်းနိုင်ငံဘီယင်မာကြီးဆရိခစ်84နှစ်မြောက်မွေးနေ့နိုင်ငံတော်အားလည်းရက်မှာအနာယူပန်းဖြေကမ်းခြေမြို့တော်တစ်ခုဖြစ်တဲ့ထိုင်းပြည်နယ်မီပြားရဲ့နန်းတော်ရှိရာဟွာဟင်းမြို့မှာလည်းဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ကြာသာပတိညနေတောက်ချာနေမနေ့ပိုင်းကထိုင်းနိုင်ငံကဘာလက်ခီးတဲ့တွေအတွက်အချက်ချာကြတဲ့မြို့တွေမှာလူဒါဇင်နဲ့ချီတန်းရရပြီးတော့၄ယောက်ထက်မနေ့သေးဆုံးခဲ့တဲ့အသေးစားဘုံဆက်တလုံးပေါက်ကွဲမှုတွေတာဝန်ရှိတဲ့လူတွေကိုရှာဖွေနေစေဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်ရေးသမားတွေရဲ့နောက်မှာနိုင်ငံတကာစစ်သွေးကြွအုပ်စုတွေရှိတယ်လို့မထင်ကြောင်းနဲ့ဒီနောက်ဆက်မှုတွေကိုနိုင်ငံရေးအကြံစီရှိတဲ့ပြည်ရင်းအုပ်စုတခုကလှုပ်တာဖြစ်နိုင်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုတွေဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်သဘုံအဖွဲ့တွေရဲ့လက်ချက် ဖြစ်နိုင်တယ်လို့တာဝန်ရှိပုဂ္ဂိုလ်တချို့ကပြစ်တင်ပြောဆိုပြီးဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုတော့တိတိကျကျထုတ်ဖော်မပြောသေးပါဘူးရှင်
။အမေရိကန်အကျော်အမော်ရေကူးချန်ပီယံမိုက်ကယ်ဖဲလ်ဟာသူ့ရဲ့23ခုမြောက်အိုလံပစ်ရွှေတံဆိပ်ဆုကိုရီယိုအိုလံပစ်အားကစားပွဲမှာဆုတ်ခွလိုက်ပြီးဒါဟာဆိုရင်သူ့ရဲ့အိုလံပစ်အားကစားသမားတဦးအနေနဲ့နောက်ဆုံးပြိုင်ပွဲလေးဖြစ်နိုင်ပါတယ်။သမိုင်းမှာအိုလံပစ်ဆုရစိအများဆုံးဆုခုရရှိထားသူအမေရိကန်ရေကူးအားကစားသမားမိုက်ကယ်ဖက်ဟာမီတာ404မျိုးကူလက်ဆင့်ကမ်းပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာမှာဗီတင်ရေကူးသမားကိုကြောဖြတ်နိုင်ခဲ့ပြီးအမေရိကန်အသင်းအသားစီးရဖို့ဆောင်ကျဉ်နိုင်ခဲ့ပါတယ်။မနေ့ကရှင်ပြိုင်တဲ့အမျိုးသမီးမီတာ404မျိုးကူလက်ဆင့်ကမ်းရေကူးပြိုင်ပွဲမှာလည်းအမေရိကန်အမျိုးသမီးအသင်းကရွှေတံဆိပ်ဆုခုခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့အကြိမ်တစ်ထောင်မြောက်နေရာဒီအိုလံပစ်ရွှေတံဆိပ်ဆုအဖြစ်လည်းသမိုင်းဝင်သွားပါတယ်။ရေကူးပြိုင်ပွဲရဲ့အခက်အခဲဆုံးအပင်ပန်းဆုံးမီတာ1500အမျိုးသားအလွတ်တန်းရေကူးပြိုင်ပွဲမှာတော့အီတလီကရွှေတံဆိပ်ဆုဆုခုသွားပါတယ်။အမေရိကန်ကတော့ငွေတံဆိပ်ဆုသာရခဲ့ပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုကရွှေတံဆိပ်24ခုဆုရစိပ်ပေါင်း60နဲ့ထိတ်ဆုံးကဥဆောင်နေပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်တင်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ရပောင်းတရာအတွင်းမှာစိန်ခေါ်မှုတွေအများကြီးတဲ့ကအကောင်းဆုံးဖြစ်အောင်လုပ်ခဲ့တယ်လို့ရက်တရာမှာအစာပြိုးခဲ့တဲ့မပြီးပြတ်သေးတဲ့ဆက်လှုပ်ဆောင်ရအောင်မဲ့စီမံချက်တွေကိုလည်းပြည်သူအကျိုးအတွက်အဓိကထားဆောင်ရွက်သွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်ဝန်ကြီးဌာနအသီးသီးကအစိုးရတဲ့ဖွဲ့ပြီးရပောင်းတရာအတွင်းဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြည်သူအများသိရှိအောင်လို့သတင်းသာရှင်းလင်းပွဲတွေလုပ်ပြီးတော့ရှင်းလင်းပြခဲ့ရမှာတော့ဒီကနေ့မှာတော့လူမှုဝန်ထမ်းပြန်လဲနေရာချထားရေးဝန်ကြီးဌာနကသူတို့ဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းခဲ့ပါတယ်။ရက်တရာတက်တန်းအတွင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လဲနေရာချထားရေးဝန်ကြီးဌာနကြုံခဲ့ရတဲ့စင်ခေါ်ချက်တွေနဲ့ပတ်သက်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုသတင်းစာရှင်းလင်းပွဲပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းပါတယ်။ရက်တရာကာလအတွင်းထူးထူးခြားခြားလှုပ်ဆောင်ဖြစ်ခဲ့တဲ့စီမံဆောင်ရွက်ချက်တွေကိုဒေါက်တာဝင်းမြတ်အေးကအခုလိုဆရှင်းပြပါတယ်။
အဲ့တော့ရက်တရာထဲမှာကျွန်တော်တို့ကနေပြီးလူမှုကိစ္စတွေရှိတယ်။ကာကွယ်ရေးနဲ့ပြည်နယ်နေရာခြားရာကြီးကိစ္စရှိတယ်။တစ်ခုပေါ့နော်ကျွန်တော်ဝန်ကြီးဌာနအဲ့တော့လူမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့မှာလောက်ဆောင်ခဲ့တဲ့ချက်တွေအားကျွန်တော်တို့စီမံချက်တွေရှိခဲ့တယ်။တို့တို့လည်းစီမံချက်ထဲမှာကျွန်တော်တို့လောက်ဆောင်နိုင်ခဲ့တာရှိတယ်။လောက်ဆောင်ရအောင်ပြည်လောက်ဆောင်နိုင်ခဲ့တာရှိတယ်။ရအောင်မဖြစ်အဲ့တော့စိန်ခေါ်ချက်အနေနဲ့ပြောရရင်တော့ကျွန်တော်တို့ကလမ်းပေါ်နေကလေးများတို့တောင်ရံဆတ်တောက်သူများတို့အမိခိုးမဲ့လူကြီးများတို့နော်အဲ့ဒီလူမျိုးဟိုလမ်းပေါ်မှာရောက်နေတဲ့လူတွေပေါ့နော်အဲ့လိုမျိုးအကာအကွယ်မဲ့တဲ့ဒီဒါကြီးရှိခဲ့တယ်ပေါ့အဲ့ဒါကြီးကိုကျွန်တော်တို့ကဗာပြပန်းဖြောင်းစီကျင်တဲ့လမ်းပေါ်ကနေပြီးတော့ဒီပန်းဖြောင်းစီကျင်ခါကျတော့ကျွန်တော်တို့ကတိုင်းပြည်သားကြီးစုအနေနဲ့ပူးပေါင်းဆောင်ရွက်တယ်ဆောင်ရွက်တော့အများဆုံးအဲ့လိုမျိုးဖြစ်နေတဲ့နေရာတွေကရန်ကုန်တိုင်းနဲ့မန္တလေးတိုင်းပေါ့အဲ့တော့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာကျွန်တော်တို့ assessment တွေလုပ်တာပေါ့နော်ဟိုဒီလိုက်ပြောအခြေခံအချက်အလက်တွေကိုကျွန်တော်စစ်ဆေးတာပေါ့အဲ့ဒီအဆင့်ကိုကျွန်တော်ရောက်ခဲ့တယ်ကျွန်တော်ရဲ့စိန်ခေါ်မှုကဘာလဲဆိုဒါကြီးကိုရှင်းအောင်ကျွန်တော်တို့မလုပ်နိုင်သေးဘူးဒါကကျွန်တော်တို့အတွက်ရှိနေတဲ့စင်ခုံမှုတွေပဲရက်တရာတွေမှာအဲ့တော့ကျွန်တော်တို့ကဒီအခက်အခဲတွေကိုလူမှုပြဿနာပေါင်းလို့ဖြစ်နေပြီးတော့ဒီလမ်းမပေါ်မှာရောက်နေတဲ့ကိစ္စတွေပေါ့ဒါတွေကိုရှင်းလင်းဖို့တက်ဆိုင်ကျွန်တော်တို့ကတကယ်ဥပမာအဲ့တော့စမ်းဦးကျွန်တော်တို့မှာတနေရာပဲရှိရင်နောက်ထပ်အငယ်ကိုစမ်းတဲ့နေရာ၃နေရာဖြစ်အောင်လုပ်ရမယ်အမျိုးသမီးဆက်ဆံရေးကတခုရှိတယ်ရန်ကုန်တိုင်းမှာဆိုနောက်ထပ်နှစ်ခုသုံးခုဖြစ်အောင်ကျွန်တော်လုပ်ရမယ်စသဖြင့်ပေါ့အဲ့လိုပြန်လေးထူထောင်ရင်းညီညီလုပ်ရမယ်အဲ့ကြလို့ရှိရင် budget အင်အားလိုတယ်လူဝင်အားတွေလည်းကျွန်တော်တို့လိုလာပြီအဲ့တော့ဒါတွေကိုကျွန်တော်စီမံချက်နဲ့အခုလုပ်နေတယ်အဲ့တော့နိုင်ငံတော်ရဲ့ကျွန်တော်တို့တာဝန်ပုဂ္ဂိုလ်ကလည်းကျွန်တော်တို့စီမံချက်တာကြီးပါစီမံချက်ကိုတင်ပါ budget ကိစ္စကိုဖြည့်ရှင်းပေးပါမယ်ဒါမျိုးပြောထားတာရှိတော့လုပ်ရင်လည်းရေးရေးလို့ပြက်ပြက်သားသားလုပ်ဒီလိုမျိုးပြောထားတာရှိတော့ဒါကျွန်တော်ကစိန်ခေါ်မှုကိုကျွန်တော်ရင်ဆိုင်နေရတာအဲ့ဒီကိစ္စပေါ့ဒါလူမှုနဲ့ပတ်သက်လို့ရှိရင်လက်တတော်ပေါ့
ဒီမြန်မာနိုင်ငံတဝန်းကတိုင်းနယ်ပြည်နယ်၄ခုပါလူသိန်းနဲ့ချီပြီးရေဘေးတံတင့်နေတဲ့အခြေအနေမှာဝန်ကြီးတို့အနေနဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဘာတွေကိုအဓိကဦးစားပေးပြီးတော့ကူညီဆောင်ရွက်ပေးခဲ့တာရှိပါလဲရှင
်အဓိကဦးစားပေးတာကျွန်တော်ပြောပြမယ်ဒီလိုမျိုးဒီပြည်ထောင်စုအချိန်မှာကျွန်တော်မှတဘောပြည်စီမံခံလုံးမှုကော်မတီဆိုတာဟိုဘူကနေပြီးတော့ရက်ွက်တီအဆင့်ချင်းရှိတယ်နောက်ပြည့်ခါကျတော့ကုတ်ကင်းယုံနေမှာကျွန်တော်ဒီစွတ်တော်ကိုယ်စားလှယ်ကြီးရှိတယ်နောက်ပြီးလူမှုအဖွဲ့အစည်းကြီးရှိတယ်နောက်ပြီးတော့ဒီအထူးအုပ်ချုပ်ရေးကူစီတာအုပ်စီးကလူကြီးရှိတယ်နောက်ကျွန်တော်ရှိရလူကြေပြန်အထူးရှိတယ်ဒါပေမဲ့ကျွန်တော်လူကြေပြန်တိုင်းမှာပဲရှိတယ်နော်အောက်ထူမရှိဘူးလူအင်အားနေပါတယ်အဲ့တော့ကျွန်တော်ဂျန်လူမှုအဖွဲ့အစည်းကြီးရှိတယ်ပြည်သူရဲကြီးရှိတယ်တက်ချင်ကြီးရှိတယ်တက်မရိုးရှိတယ်အကုန်လုံးကူပေါင်းပြီးတော့ကျွန်တော်ဆောင်ရွက်ကြတယ်အဲ့လိုလုပ်တဲ့ခါမှာကျွန်တော်ရဲ့ဆောင်ရွက်ချက်ပါလေလို့မြင်လို့ရှိရင်နံပါတ်1ကတော့အဲ့ဒီအချိန်ခါမှာအလုံးအဆုံးဟာသူတို့ရဲ့ရိခါပဲအဲ့ဒီအချိန်မှာသူတို့အလုံးမလုံးနိုင်ဘူးအလုံးမသွားနိုင်ဘူးဆိုရင်စမ်းတဲ့ရိခါကြီးကျွန်တော်ကအဓိကကတော့ဆန်တို့ငါတစ်တားတို့ရည်သန်းတို့ စသဖြင့်ဒါဒီထောက်ပံ့မှုအဓိကအနေနဲ့ကျွန်တော်တို့လုပ်ခဲ့တယ်အဓိကတော့ဆန်ပေါ့နော်ဆန်ရရှိလို့ကျွန်တော်လုပ်ခဲ့တယ်မနေ့တလုံးညတလုံးလူတယောက်ကိုတွေ့တယ်ခလိငယ်ငယ်ကြီးတူပဲတွေ့တယ်အဲ့လိုအနေနဲ့တွေ့ပြီးတော့ကျွန်တော်တို့ပြီးတယ်ပြီးတဲ့ခါကျတော့သူတို့ဘလောက်တောင်ဘလောက်ချစ်ကြမှသူတို့အလုပ်ပြန်လုပ်နိုင်မှလဲဘတော့မှသူတို့ဝင်ဝေးပြန်ရမှလဲအဲ့ဒီပုံမှန်မျိုးကြီးတော့ကျွန်တော်တို့ပြီးနေတယ်တော့ရဆာမကဘူးတပတ်နေမှရည်ပြန်ကြမယ့်နေရာကိုတပတ်ထိပြီးတယ်အခုတပတ်နဲ့မကြတဲ့နေရာတွေရှိတယ်ကျွန်တော်နောက်ထပ်တပတ်ဆက်လိုက်ပြီးနေပြီတပတ်နေမှရည်ကြမယ်အော်တချို့စကားနေပိတ်သိမ်းလိုက်လို့သူ့နေရာပြန်သွားပြီအဲ့ကျရင်သူတို့အစီအပြန်ကြည့်သွားပြီအဲ့တော့ကျွန်တော်တို့အလုပ်နိုင်ဆုံးကြီးခြေခံထောက်ပံ့တာအလုပ်နိုင်ဆုံးပဲစိန်ခေါ်မှုမေးလို့စိန်ခေါ်မှုထပ်ပြောချင်သေးတယ်ဘာလဲဆိုတော့ကျွန်တော်တို့ဒီဖြစ်စီကျွန်တော်တို့ထောက်ပံ့နေသည်ကျွန်တော်ကအခုတော့ပတ်တယ်ချက်ချင်းဖြစ်ချက်ချင်းတော့ပတ်မယ်ဒါပေမဲ့အဲ့ဒီ PC ချက်ချင်းလက်ထဲကိုရောက်ဖို့အခက်အခဲရှိတယ်
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကကျွန်တော်ရဲ့ဝန်ထမ်းအင်အားနေပါတယ်အဲ့တော့ကျွန်တော်တို့ဘယ်သူတွေကကူညီလဲဆိုတော့လူမှုအဖွဲ့အစည်းတွေကကူညီတယ်ဒါပေမဲ့လောက်သားတော့လေတစ်ပြက်လက်တွေ့ချက်ချင်းရောက်လာတဲ့အခါမှာကျွန်တော်ချိန်ဆရတာနည်းနည်းခက်ခဲနေပြီးတယ်
ဟုတ်ကဲ့ဝင်းကြီးနောက်ဆုံးမေးခွန်းမှာဒီရက်တရာအလွန်ပေါ့နော်ဟုတ်ကဲ့လူမှုဝန်ထမ်းနဲ့ကဲဆယ်ပြန်လည်နေရာချထားရေးဝင်းကြီးအနေနဲ့ပေါ့နော်ရက်တရာအလွန်ရှေ့ဆက်ပြီးစောင့်ရက်မဲ့စီမံမှုတွေနဲ့ပတ်သက်ပြီးအများပြည်သူကိုဗာမားအမှားစကားပြောချင်ပါလဲရှင် VOE ကနေတဆင့
် VOE ရဲ့တဆင့်ကျွန်တော်တို့လူဝန်ထမ်းကဲဆယ်ပြန်လည်နေရာချထားရေးဝင်းကြီးဌာနရဲ့ရက်တရာအလွန်စောင့်ရက်ချက်ဆိုတာပြောရရင်တော့တကယ်လို့ရက်တရာဆိုတာဟာကျွန်တော်တို့ကအရှင်အဟုန်နဲ့စောင့်ရက်ဖို့ကျွန်တော်အစိုးရအဖွဲ့အစ်အနေနဲ့ပြည်သူကိုဘလောက်အကျိုးရှိအောင်စောင့်ရက်နိုင်မလဲဆိုတဲ့ထဲကနေပြီးတော့ကြည့်ပြီးတော့အငြင်းဆုံးကျွန်တော်တို့အကောင့်ဖေပေါ်နိုင်မဲ့နည်းလမ်းကိုရတ္တရာဆိုနာမည်တက်လိုက်တယ်ရတ္တရာမှာတချို့ကိစ္စတွေကတရားမှာဖြတ်သွားတာရှိတယ်တချို့ကိစ္စကတရားမှာစနိုင်တာပဲရှိတယ်အဲ့တော့ကျွန်တော်ရတ္တရာလုံးမှာမလုပ်မလဲဆိုတော့ပြည်သူတိုင်းရဲ့အကျိုးရှိမဲ့လုပ်ငန်းတွေကိုကျွန်တော်တို့ဖြတ်ပြထားတာရှိတယ်ဒါကို16နှစ်ကြာရင်လည်းကျွန်တော်ရှင်းလင်းပွဲမှာရှင်းလင်းမှာဖြစ်တယ်အဲ့ဒီအချက်လက်တွေကိုရတ္တရာမှာမပြတ်ဘူးဆိုတဲ့အလုပ်တွေကိုကျွန်တော်ပြီးပြအောင်ကျွန်တော်ဆောင်ရမယ်ပြည်သူအကျိုးရှိအောင်ဖြည်းဖြည်းအောင်အကျိုးရှိအောင်ဆောင်ရမယ်ရတ္တရာမှာစပဲစနိုင်တဲ့လုပ်ငန်းတွေလည်းဖြည်းဖြည်းရောက်ရောက်ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ကျွန်တော်ကြိုးစားမယ်အဲ့တော့ပြည်သူအားလုံးပူးပေါင်းပါဝင်ပြီးပါလို့ပြောချင
်ဟုတ်ကဲ့ပါရှင်အလုပ်ရှုပ်နေကြတဲ့ကဖြည့်ပေးတာဝင်ကြီးအများကြီးကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲတွေကပုံရိပ်တွေကိုကြည့်လိုက်တဲ့ဆိုရင်တော့အမခန့်လှပနေတာကိုမြင်နေရမှာပါ။ဒါပေမဲ့လည်းဒီအလှတွေရဲ့နောက်ွယ်ကဘရာဇီးနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေရတဲ့ပြဿနာကဘောင်းဆောင်ရှိနေပါတယ်။တာမန်ပြည်သူတွေအထူးသဖြင့်ကတော့ရီယိုဆင်းရဲသားရက်ွက်တွေမှာနေထိုင်ကြသူတွေဟာဆင်းရဲနွမ်းပါမှုတန်ကိုဆူဆူဝါးဝါခံစားနေကြရတာပါ။အိုလံပစ်အားကစားပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့တစ်ချိန်တည်းမှာပဲဘရာဇီးနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ Jet Switcott ပေးပို့ထားတဲ့သတင်းလွှာမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဖြူပါတူဆိုဆာဟာသူ့ဘဝအချိန်တော်တော်များများမှာကိုဘာကမနာကန်းချီကိုလာလေကြတဲ့ခီးသွွားတွေကိုကန်းချီသုံးထံကုန်တွေငှားရမ်းရင်းနဲ့အသက်မွေးလာခဲ့တဲ့သူပါ။2010အောက်တိုဘာလမှာတော့သူမွေးဖွားကြီးပင်းခဲ့တဲ့ကနာဂါလိုစင်းရသားရက်ကွက်မှာဘားဆိုင်ဖွင့်မှုဆုံးဖြတ်ခဲ့ပါတယ်။
အမေရောကိုလုံးလုံးရတာမျိုးပဲကျွန်တော်ကြိုက်ပါတယ်။သူများတွေအတွက်ကျွန်တော်အလုံးမလုပ်ချင်ပါဘူး။ကျွန်တော်ကအပြင်းနဲ့ထူပါတယ်။ထက်ရရှိကမျက်စိထောက်ထောက်ကြည့်နေတာမျိုးကိုလည်းမခံနိုင်ပါဘူး။ဒီလောက်ကတော့ကိုကြိုက်တဲ့အလုပ်ချင်းကိုခုဘာသာရွေးပြီးကိုဝင်ဝင်ကိုရှာနိုင်ပါတယ်
။ရက်ခွက်ထဲမှာသူ့ကိုဘယင်းလို့ခေါ်ကြတဲ့အတိုင်းဖြူပါတို့ကသူ့ဆိုင်ကိုလည်းဘယင်းတွေရဲ့ရဲတိုင်း King's Castle လို့နာမည်ပေးပြီးတော့လုပ်ငန်းစခဲ့တာပါ။2010ခုနှစ်ဟာဘရာဇီးနိုင်ငံသမိုင်းမှာထူးခြားတဲ့နှစ်ဖြစ်ခဲ့ပါတယ်။စီပါရီတိုးတက်ခဲ့သလိုပြည်သူအများအပြားစီးရဲထွန်းတွေကနေရုံထွက်နိုင်ခဲ့ပြီးလူလက်တန်းစားဥယျာဉ်များလာတဲ့အထိဖြစ်ပါတယ်။2003ခုနှစ်နဲ့2013ခုနှစ်ကြားကာလတွေအတွင်းအလဲလက်အင်တာစုဝင်ငွေဟာ80ခုနှစ်ရာခိုင်နှုန်းအထိတိုးခဲ့တာပါ။ဒါပေမဲ့ဒီလိုခေတ်ကောင်းချိန်ကသိပ်ပြီးတော့မကြလိုက်ပါဘူး
။ဘူအော်ပိုင်းမှာနေကြတဲ့လူလက်တန်းစားတွေဒီလိုလာပြီးရက်ွက်ထဲကလူတွေနဲ့ရင်းရင်းနှီးနှီးရေရွံ့နှောနေထိုင်ဆက်ဆံခဲ့ကြတဲ့အခြေအနေကတော့သိပ်ကိုပြောစရာကောင်းခဲ့ပါတယ်။တကယ်ကိုအကောင်းဆုံးအခြေအနေပါ။ဒါပေမဲ့2014ခုနှစ်လောက်ကျတော့ဒီလိုကူးလူဆက်ဆံမှုတွေနည်းသွားပါတယ်လူတွေကတော့ငွေမရှိလို့မလာနိုင်တာလို့ပြောကြပါတယ
်ဘရာဇီးနိုင်ငံရဲ့စီးပွားရေးရုတ်တရက်ကျဆင်းသွားခဲ့တာပါတချို့ကတော့ဒါဟာတိုင်းပြည်မှာအကျွေးတွေများလာပြီးအစိုးရအသုံးစရိတ်ဖြတ်တောက်မှုတွေကြောင့်ဖြစ်တယ်လို့ဖြစ်တင်ကြပါတယ်တချို့ကလည်းဒါဟာအစိုးရရဲ့အသုံးစရိတ်နိုင်ငံရဲ့စားသုံးမှုနဲ့ရင်းနှီးမြှုပ်နှံမှုလျှော့ချလိုက်တာလို့စီးပွားရေးဆိုင်ရာကိစ္စရပ်တွေအားလုံးစုဆောင်ပြီးတော့မှဖြစ်လာတာလို့ဆိုပါတယ်ဘရာဇီးစီးပွားရေးပညာရှင်ရော်ဒရီဂိုမဂလစ်ကတော့စီးပွားရေးကျဆင်းမှုတန်အစိုးရဆုံးခံရသူတွေဟာသိမကြခင်ကမှလူလက်တန်းစားစီးရင်ဝင်လာကြသူတွေဖြစ်တယ်လို့ပြောပါတယ
် When the recession began it broke the expectation of these people because
စီးပွားရေးကျတဲ့ဆက်ချိန်မှာလူတွေရဲ့မျှော်လင့်ချက်တွေပြတ်သွားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်တွင်စီးပွားရေးပုံမှန်ကောင်းနေခဲ့ရတာကနေတစ်ခါပြန်ပြီးကျဆင်းသွားတာကြောင့်ပါ
စီးပွားရေးကျဆင်းမှုတန်းစိုးစိုးဝါးဝါးခံရတဲ့အထက်စီးရုံနဲ့စာသင်ကျောင်းတွေလိုအစိုးရဌာနတွေလည်းပါပါတယ်။ရီယိုမျိုးကအာမာရိုကာဗာကန်တီစာသင်ကျောင်းအဝင်ကိတ်မှာဆိုရင်ရုန်းကန်ရမယ့်အခြေအနေကအခုမှအဆပဲရှိသေးတယ်လို့ဆိုပြီးရေးထားပါတယ်။ဖာဘီယိုလာကာမာဂိုတို့လိုကျောင်းဆရာဆရာမတွေကလည်းဘရာဇီးနိုင်ငံတဝန်းမှာဆန္ဒပြနေကြတာပါ။ကျောင်းသူကျောင်းသားတွေကလည်းစာသင်ကျောင်းတွေကိုသတင်းပတ်တွေနဲ့ချီပြီးတော့စီးနှင်းနေရာယူထားကြတာပါ။
Enfim, as ocupações elas aconteceram.
2014ခုနှစ်ကစပြီးတော့ဘာမှတိုးတက်တာမရှိခဲ့ပါဘူး။ဒါကြောင့်မလို့စာသင်ကျောင်းတွေမှာစီးနှင်းထားသူတွေကဆန္ဒပြပွဲတွေကိုအားပေးထောက်ခံတယ်လို့ဆန္ဒပြပွဲတွေကလည်းစာသင်ကျောင်းစီးနှင်းမှုတွေကိုအားပေးနေတာပါ။သူတို့အားလုံးကပညာရေးစနစ်ကိုတိုးတက်ကောင်းမွန်စေချင်ကြတာပါ။ရီယိုမြို့နယ်ဖက်ဒရယ်အစိုးရကတော့ဒီစာသင်ကျောင်းတွေမှာရင်းနှီးမြှုပ်နှံထားတဲ့ရန်ပုံငွေတွေကိုရက်ပစ်ချင်တဲ့ပုံရပါတယ်
။ဘရာဇီးရဲ့မြို့ပြဒေသတွေမှာလုံလမဲ့ဥယျာဟာအခုဆိုရင်800ခန့်နှုန်းထိရှိပါတယ်။တိုင်းပြည်ရဲ့ပြည်တွင်းအသတင်းထုတ်လုပ်မှုတန်ဖိုး GDP ဟာလည်းဒီနှစ်မှာနောက်ထပ်200ခန့်နှုန်းလောက်အထိထပ်ပြီးတော့ကျဆင်းနိုင်ပါတယ်။ဒီခြေအနေတွေကိုအမြန်ဆုံးကန့်တွယ်ဖြေရှင်းနိုင်မဲ့ပုံတော့မပေါ်ဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်။
မခင်ဖြူဖြူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဗီဒိုနိုင်ငံသားတွေဗိုက်တာမင်ပိုစားဖို့လိုအပ်နေတဲ့အကြောင်းအကြံပြုချက်အကြောင်းကိုပြောပြပေးခြင်းပါတယ်။အရိုးနဲ့သွားကျန်းမာတန်ဆွမ်းရေးမှာအဓိကအရေးပါတဲ့ဗိုက်တာမင် D အာဟာရဓာတ်ဟာငါးကြက်ဥ၊ဘဲဥ၊ငုံဥ၊နို့နဲ့နို့ထွက်အစားအစာတွေမှာပါဝင်ပါတယ်။ဗီဒိုနိုင်ငံကျန်းမာရေးဌာနအာဏာပိုင်တွေကတော့တချို့အစားအသောက်တွေကိုဗိုက်တာမင် D အာဟာရဓာတ်ဖြည့်ဆွတ်ပေးဖို့မကြခင်ထောက်ခံအကြံပြုနိုင်ပွဲရှိပါတယ်။ဗီဒိုနိုင်ငံသားတွေအနေနဲ့ဗိုက်တာမင်အာဟာရဓာတ်ပို့ပြီးတော့မှစားသုံးဖို့လိုအပ်နေတယ်ဆိုတဲ့အကြံပြုချက်အစီရင်ခံစာထွက်လာပြီးတဲ့နောက်ကျန်းမာရေးဌာနကအခုလိုပြောလိုက်တာပါ။ Martin Secret ရဲ့သတင်းဆောင်မကိုဒေါက်ခင်စိုးဝင်းပြောပြပေးပါရှင်
။အယိုးနဲ့သွားတွေကျွတ်သွားတွေကျန်းမာတန်ဆွမ်းဖို့အတွက်ကယ်လ်ဆီယမ်ထုံးတတ်နဲ့ဖော့စဖိတ်မီးစုံဓာတ်တွေရရှိရေးမှာဗိုက်တာမင် D ကသိပ်ကိုအရေးပါပါတယ်။ဗိုက်တာမင် D ကိုနေရောင်ခြည်အဆင်များတဲ့ငါဥနဲ့နို့ထွက်စားစရာတွေကနေရရှိနိုင်တယ်လို့တခါတလေမနစ်စာဖြစ်စားသုံးတဲ့ cereals လို့ခေါ်တဲ့နှံစားပင်အစီလေးတွေမှလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ vitamin D အာဟာရဓာတ်နဲ့ပတ်သက်တဲ့အစီရင်ခံစာရေးသားပြုစုသူပေါမောက်ခါ Hillary Powers ကအစိုးရအနေနဲ့အစားအသောက်တွေမှာ vitamin D ဓာတ်ဖြည့်စွက်ပေးဖို့စဉ်းစားတဲ့လို့အခုလိုအကြံပြုလိုက်ပါတယ်
။ It's a case that has to be considered and again it will
ကျန်းမာရေးဌာနတာဝန်ခံတွေအနေနဲ့အစားအသောက်တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်ဆည်းပေးဖို့အတွက်ကောင်းကျိုးဆိုးကျိုးတွေကိုမျှတအောင်ညှိနှိုင်းပြီးစဉ်းစားပေးဖို့လိုပါတယ်။အစားအသောက်တွေကိုဗိုက်တာမင်ဓာတ်တွေအလုံးဖြည့်ဆွတ်ပေးဖို့မဆိုးလိုပါဘူး။အသီးဖျော်ရည်တွေ၊ထောပတ်နဲ့ဒိန်ခဲတွေ၊စီရီယယ်နှံစားပင်အစေ့တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်ဆွတ်ပေးဖို့ဖြစ်ပါတယ်
။ဗိုက်တာမင် D ကိုနေရောင်ခြည်စွမ်းအင်ကနေလည်းရရှိနိုင်ပါတယ်။နေရောင်ခြည်ကလူရဲ့အရေပြားကနေတဆင့်ဖြတ်တန်းတဲ့အခါမှာဗိုက်တာမင် D ဓာတ်ထွက်ပေါ်လာပြီးခန္ဓာကိုယ်အတွက်လိုအပ်တဲ့နေရာတွေကိုဖြည့်ဆည်းပေးတဲ့သဘာဝရှိပါတယ်။ဒါကြောင့်အထူးသဖြင့်ကမ္ဘာရဲ့ Equator မြောက်ပိုင်းမှာနေထိုင်သူတွေအနေနဲ့နေရောင်ခြည်အလုံးလောက်ရရှိဖို့အရေးကြီးပါတယ်။မိခင်တဦးဖြစ်တဲ့ Leslie Weldon ဟာသူ့မိသားစုလုံးဗိုက်တာမင် D ဓာတ်အပြည့်အဝရဖို့ဂရုတစိုက်အားပေးနေသူဖြစ်ပါတယ်။ဗိုက်တာမင် D ကိုဆေးပြားအနေမဟုတ်ဘဲအရင်းအနေနဲ့ဖြန်းတဲ့ spray နဲ့လည်းထုတ်လုပ်တာရှိပါတယ်
။ I have this vitamin D spray that I take.
ကျမတို့မိသားစုကတော့ vitamin D ဓာတ်အာဟာရအရေး spray ကိုစောင်းပေါက်မှာရောစောင်းနှဲမှာပါစောင်းထားကြရလေ။ဒီဆေးရည်ကိုရှာပေါ်မှာဖြန်းလိုက်ရုံပါပဲ။
အိမ်တွင်အောင့်တဲ့သူတွေအသားမဲတဲ့သူတွေနောက်အသားညိုတဲ့သူတွေဟာအသားဖြူတဲ့သူတွေထက်ဗိုက်တာမင် D ဓာတ်ပိုပြီးလိုအပ်တယ်လို့သုတေသီတွေကဆိုပါတယ်။ဗိုက်တာမင် D ဓာတ်ချို့တဲ့တဲ့အတွက်ကလေးတွေမှာအယိုးပြော်ရောဂါဖြစ်တတ်ပါတယ်။ဗစ်တိုးရီးယားခေတ်အင်္ဂလန်နိုင်ငံမှာကလေးတွေဗိုက်တာမင် D ဓာတ်ချို့ရွေးတဲ့အတွက်ချီခွင်းတာ၊ခါးကုန်းတာတွေဆူဆူဝါးဝါဖြစ်ခဲ့မှုပါတယ်။1950ပြည့်နှစ်တွေအတွင်းမှာတော့ကလေးတွေကိုငါးကြီးစီတိုက်တွေးတဲ့အစီအစဉ်ကိုအကျယ်တဝင့်စီမံချက်ချဆောင်ရွက်ခဲ့တာကြောင့်အယိုးပြော်ရောဂါပပျောက်ခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အနှစ်20 1995ခုနှစ်ကနေ2011ခုနှစ်အတွင်းအယိုးပြော်ရောဂါနဲ့ဆေးရုံတင်ကုသရတဲ့ကလေးပေါင်း183ယောက်ရှိခဲ့တယ်လို့ဗြိတိန်ကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်ရှင်။
ထောက်ခင်ဆိုဝင်ပြောပြပေးခဲ့တာပါရှင်။နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။လျှက်စစ်ကားတွေစတင်ထုတ်လုပ်ပြီးနှစ်နှစ်အကြာမှာတော့ American ကထုတ်လုပ်တဲ့ company Tesla ကဘက်ထရီထုတ်လုပ်တဲ့စက်ရုံပထမပိုင်းကိုဖွင့်လှစ်လိုက်ပါတယ်။ Giga Factory လို့ခေါ်ပြီးအကျယ်အဝန်းအဖြစ် 1.2 km ကျော်ရှိတဲ့ဒီစက်ရုံဟာနီဗားဒါပြည်နယ်ရီနိုမြို့နားမှာတည်ရှိပြီးတော့အဲ့ဒီစက်ရုံကနေထုတ်လုပ်မဲ့လီသီယမ်အိုင်ယွန်ဘက်ထရီပမာဏဟာ2013ခုနှစ်ကကမ္ဘာတဝက်မှာထုတ်လုပ်တဲ့ပမာဏထက်ပိုပြီးတော့များမှာဖြစ်ပါတယ်။ VOA သတင်းတောက် George Putit သတင်းပေးပို့ထားတာကို ကိုရနိုင်ကဆက်ပြောပြပါမယ်ရှင်
Tesla ကားကုမ္ပဏီရဲ့ Giga Factory လို့ခေါ်တဲ့ Battery ဆက်ရုံဟာ1400000လုံးပဲပြီးသေးပေမဲ့ဆက်ရုံမှာရှိတဲ့ဆက်ရုံတွေကတော့လျှက်စစ်ကား Battery ထုတ်လုပ်ဖို့အတွက်စတင်လုံဆောင်နေကြပါပြီ Tesla ကားတစ်စင်းဟာဒေါ်လာ3000လောက်ရှိပြီးတော့ဈေးကြီးတာကြောင့် Tesla ကုမ္ပဏီကတော့ကားထုတ်လုပ်တာကနေအမျက်ဆုံးမရသေးပါဘူးဒါကြောင့်သူတို့ရဲ့ကားတွေကိုပို့ပြီးတော့ဝယ်ကျင်လာအောင်ဈေးကိုချဖို့အတွက် Tesla ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk ကအခုနဲ့စောပိုင်းမှာ Tesla Model 3ကားမျိုးစားကိုထုတ်လုပ်ခဲ့ပါတယ
်
ဒီကားတွေရဲ့ဈေးကတော့ဒေါ်လာ3000ပဲပါဒီကားကို2019ကျမှစတင်ထုတ်လုပ်มาဖြစ်ပေမဲ့လေလူ4သိန်းလောက်ကအခုတည်းကစပြီးတော့ဒေါ်လာ1000စင်ရန်ပေးပြီးတော့ဝယ်ဖို့အတွက်တန်းစီနေကြပါပြီအဲ့ဒီပမာဏကိုထုတ်လုပ်နိုင်ဖို့အတွက်ဆိုရင်တော့6နှစ်ခွဲလောက်အချိန်ရောက်มาဖြစ်ပါတယ် Tesla Company အနေနဲ့ဈေးနှုန်းသက်သာပြီးစိတ်ချတဲ့ Battery တွေတောင်းတဲ့ချီထုတ်လုပ်နိုင်ဖို့လိုလာมาဖြစ်တာကြောင့် Giga Factory တည်ဆောက်ဖို့ဖြစ်လာတာလည်းဖြစ်ပါတယ်ဂျပန်နိုင်ငံကဘက်ထရီထုတ်လုပ်တဲ့ Panasonic ကုမ္ပဏီအပြင်တခြားကုမ္ပဏီတွေနဲ့ဖက်ဆက်ပြုလုပ်တဲ့ဒီဆက်ယုံကဒေါ်လာ5ဘီလီယံကုန်ကျမှာဖြစ်ပြီးတော့2020ခုနှစ်တိစောက်ပြီးတဲ့အခါမှာတနစ်ကိုဘက်ထရီထုတ်လုပ်မှုအားက35ဂီဂါဝတ်နာရီထုတ်လုပ်နိုင်ဖို့မှန်းထားပါတယ်။ဒါမဲ့လည်း Tesla မှုဆောင်အရာရှိချုပ် Musk မှာတော့ဒီထက်မကကြီးမားတဲ့အစီအစဉ်တွေရှိနေပါတယ်
The overarching goal of Tesla is to
Tesla ကုမ္ပဏီရဲ့ရည်မှန်းချက်ကရေရှည်ခန်းနဲ့စွန့်ရင်ပေါ်ထွက်လာအောင်အရှိန်အဟုန်မြင့်လှုပ်ဆောင်သွားဖို့ပါ။ဒါကြောင့်ဒီရည်မှန်းချက်ကိုအောင်မြင်ဖို့အတွက်ဖြစ်နိုင်ခြေအရှိဆုံးနည်းလမ်းတွေကိုကျွန်တော်တို့လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Musk ကတော့တက်ကရ2020ခုနှစ်လောက်ကြာရင် Giga Factory အနေနဲ့လူစီးကားတွေသာမကဘဲ Bus ကားတွေနဲ့ Truck ကားတွေအတွက်လိုအပ်တဲ့ Battery တွေအပြင်အိမ်နေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အရေးပေါ်လျှက်စစ်စွမ်းအားအရင်းမြစ်တွေကိုအခုထပ်ပို့ပြီးတော့30ရာခိုင်နှုန်းလောက်ဈေးနှုန်းတက်တာစွာနဲ့ထုတ်လုပ်နိုင်မယ်လို့မျှော်လင့်နေပါတယ်။ဒီဆက်ယုံရဲ့အမိုးတွေကိုနေအောင်ကြီးသုံးစွမ်းရင်ပြားတွေနဲ့မိုးထားပြီးဆက်ယုံအတွက်လိုအပ်တဲ့လျှက်စစ်မီအကုန်မဟုတ်ရင်တောင်မှအတော်များများကိုအဲ့ဒီကနေရရှိမှာဖြစ်ပါတယ်။ဒီဆက်ယုံတွေနဲ့နောက်ထပ်ထက်ချဲ့ဖို့လိုအပ်လာခဲ့ရင်တိုးချဲ့နိုင်အောင်အတွက်ဆက်ယုံနာကမြေဧရိယာ 9.5 စတူယံကီလိုမီတာကိုလည်းကုမ္ပဏီကဝယ်ယူခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။အစီအစဉ်နေမကြခင်အဆုံးသက်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်။ Syria နိုင်ငံမြောက်ပိုင်း Turkey နယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူခဲ့တဲ့ Man Beach မြို့ကစစ်သွေးကြွတွေကို American ပံ့ပိုးနေတဲ့တိုက်ခိုက်ရေးသမားတွေကမောင်းထုတ်နိုင်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာဝမ်းမြောက်ဝမ်းသာဖြစ်နေကြတဲ့ဆီးရီးယားမြို့ကန်ထောင်ပေါင်းများစွာမြို့တွေကိုပြန်လာနေကြပါပြီ။ Kurdistan 24 TV မှာတော့အပြိုအပျက်တွေဖုံးနေတဲ့လမ်းမတွေကိုဖျက်ပြီးသွားနေတဲ့မော်တော်ယာဉ်တွေကိုတွေ့နေရသလိုတိုက်ပွဲတွေကြောင့်ရှောင်ပုန်းနေရသူတွေပြန်လာနေတာကိုလည်းတွေ့နေရပါတယ်။ American လေကြောင်းတိုက်ခိုက်မှုတွေနဲ့ကြောတောင်နောက်ခံပေးထားတဲ့ Iran နိုင်ငံက Kurdish Peshmerga တပ်ဖွဲ့တွေဟာ Islamic အစွန်းရောက်တပ်ဖွဲ့တွေလက်အောက်ချရောက်နေတဲ့မိုဆူးမြို့နာကရွာတွေကိုပြန်သိမ်းပိုက်ဖို့အတွက်စစ်ဆင်ရေးတွေကိုစတင်နေပြီဖြစ်ပါတယ်။ရွာအတော်များများကိုသူတို့တပ်ဖွဲ့တွေပြန်သိမ်းနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုကြပါတယ်။ American အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi က Democratic Party ရဲ့လွှတ်တော်မတ်တွေကိုဖုံးနေလက်ခံဖြေးချခြင်းမပြုဖို့နဲ့ text message တွေမဖတ်ဖို့မနေ့စနေနေ့ကသတိပေးပါတယ်။ American လွှတ်တော်အမှ200နီးပါးတို့ရဲ့ပုံကိုယ်ရေးအချက်အလက်တွေ internet ဖောက်ထွင်းခွင့်ယူသူ hacker တို့ကဖွင့်ချလိုက်ပြီးနောက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင်ထံကိုမဖွဲ့မရရိုင်းရိုင်းပြပြဖုံးခေါ်ဆိုမှုတွေလက်ခံရရှိပြီးနောက်မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonya ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.